မြန်မာနိုင်ငံပါဝင်ရုရှားထံကလက်နက်တွေဝယ်ယူနေတဲ့အရှိတောင်အရှနိုင်ငံတွေအနေနဲ့ရုရှားထုတ်လက်နက်တွေရဲ့အရေးသွေးကိုသတိထားစဉ်းစားချင့်ကြင်ကြဖို့ယူကရိန်းကတက်တွန်းလိုက်ပါတယ်။ရုရှားလက်နက်တွေကိုဝယ်မဲ့သူတွေအနေနဲ့ယူကရိန်းစစ်ပွဲမှာရုရှားလက်နက်တွေဖျက်ဆီးခံရတဲ့အတွေ့အကြုံကနေသင်ခန်းစာယူသင့်တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးက South China Morning Post တင်စာကိုပြောလိုက်တာပါ။ကမ္ဘာမှာလက်နက်တင်ဖို့ရောင်းချမှုအမေရိကန်ပြည်ဒုတိယနေရာမှာရှိနေတဲ့ရုရှားအရှိတောင်အရှဒေသမှာထိတ်ဆုံးမှရှိနေပြီးမြန်မာ၊ဗီယက်နမ်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကအဓိကဝယ်ယူနေတာဖြစ်ပါတယ်။မြန်မာစစ်ကောင်စီကရုရှားနဲ့ဆက်ဆံတွေတုံ့ပြန်မှုပြင်ဆင်နေချိန်မှာပဲရုရှားထုတ်လက်နက်တွေရဲ့အရေးအသွေးနဲ့ပတ်သက်လို့ယူကရိန်းရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြီးခဲ့တဲ့လရုရှားခီးစဉ်အတွင်းစစ်ပတ်ဆိုင်ရာနဲ့နျူကလ িয়ার စွမ်းအင်လုပ်ငန်းတွေတုံ့ပြန်ဆက်ဆံမှုကတိပြုထားပါတယ်။ဒီလားဇာမိုင်းရုရှားနိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နောက်ပိုင်းမှာလည်းတန်တမာဆက်ဆံတွေတိုးချဲ့ဖို့ရုရှားတံကလောင်စာဆီဝယ်ယူဖို့အပါအဝင်ဆက်ဆံရေးတွေတိုးမြင့်မဲ့အစီအစဉ်တွေကိုစစ်ကောင်စီကကြေညာခဲ့တာပါ။ယူကရိန်းနိုင်ငံခြားရေးဝန်ကြီးကတော့ရုရှားမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ပြီးဒေသတွင်းမှာခြေကုပ်ရဖို့ကြိုးစားလာနေတာကြောင့်လုံခြုံရေးအတွက် NDA ရှိတယ်လို့သတိပေးထားပါတယ်။ရှီတောင်အရှဒေသကိုရုရှားကလက်နက်တင်ပို့တဲ့ပမာဏက2000ပြည်နှစ်ကနေ2021ခုနှစ်တွင်အမေရိကန်ဒေါ်လာ 10.8 ဘီလီယံရှိခဲ့ပြီးအမေရိကန်က 8.4 ဘီလီယံတရုတ်ကတော့ 2.9 ဘီလီယံရှိကြောင်းလဲ South China Morning Post တင်ကဖော်ပြထားပါတယ်။